ထိုင်းမြန်မာနယ်စပ်မှာတရုတ်နိုင်ငံသားတွေကြားဖြန့်အွန်လိုင်းလေးလေခိုင်းတွေကဖျားယောင်းသွေးဆောင်ပြီးရောင်းစားခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ကလုံခြုံရေးကိုတင်းကြပ်မှုတွေလှုပ်လာပါတယ်အခုဆိုရင်မဲဆောက်မဲလမဖော်ပြမျိုးနယ်တွေဘက်မှာသူစုကြိုးတွေသူပြားတွေကာယံပြီးလမ်းတွေကိုပိတ်ထားတာတွေလုပ်နေတယ်ဆိုပြီးဒေသခံတအူးကပြောပါတယ် ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကုတ်ကိုမှရောင်းစားခံခဲ့ရတဲ့ တရုတ်တရုတ်ဆောင်ဝန်ရှင်ရဲ့ဖြစ်ရက်ကအကျယ်တဝင့်ဖြစ်ပွားပြီးတဲ့နောက်တရုတ်နိုင်ငံသားတချို့ပျောက်ဆုံးတာတွေအတွက်မိသားစုဝင်တွေကတရုတ်အစိုးရနဲ့ထိုင်းရဲတွေကိုအပူတပြင်းရှာဖွေခိုင်းတာတွေရှိလာပါတယ်ဒီပျောက်ဆုံးသွားသူတွေဟာထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်နဲ့ဖော်ဖရဆရတဲ့နေရာတွေမှာပျောက်ဆုံးသွားတာတွေဖြစ်တဲ့အတွက်မြန်မာပြည်မြဝတီခရိုင်ထဲကကြားဖြန့် online လိမ်လည်ခိုင်းနေတဲ့တားကောင်မဖြစ်စေဖို့သတိပေးကြော်ညာဆိုင်ပုတ်ကြီးတွေနယ်စပ်တလျှောက်ချိတ်ဆွဲထားကြတယ်လို့အခုလိုမျိုးတန်ဆူးကြိုးတွေကိုနေရာအတော်များများထိကာယံဓာတ်တွေကိုလည်းလှုပ်လာတာဖြစ်ပါတယ်ရှင်။